China Eastern တရုတ်လေကြောင်းလမ်းရဲ့မလာတဲ့ပြစ်ချက်ခဲ့တဲ့လေယာဉ်ကအလိုလျောက်မှတ်တမ်းတင်ထားတဲ့ Black Box အချက်အလက်တွေကလေယာဉ်မှုကောင်းကင်ထဲမှာရှိနေတဲ့သူတယောက်ကတမင်တက်တဲ့လေယာဉ်ကိုထိုးချရတာပြစ်ချက်ခဲ့ပုံရတဲ့အကြောင်းကနဦးစုံစမ်းတွေ့ရှိချက်တွေနဲ့ဤသက်တဲ့ American တာဝန်ရှိသူကိုကူကပ်ပြီး Wall Street Channel သတင်းကအင်္ဂါနေ့မှာဖော်ပြပါရယ်ကနဦးစုံစမ်းစစ်ဆေးမှုတွေမှာစပိုက်ဆိုင်ရာခြုံရင်းချက်တွေကိုမတွေ့ရတဲ့အကြောင်းလေယာဉ်ဝန်ထမ်းတွေရဲ့လိုရက်တွေပေါ်အာရုံစိုက်စုံစမ်းခဲ့တာလို့လည်းတာဝန်ရှိသူတူကိုကူကပ်ပြီး Writer သတင်းကဖော်ပြခဲ့တာပါလေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီကတော့မှတ်ချက်ပေးဖို့ငြင်းဆန်ထားပြီးတရုတ်ဆိုတာတာဝန်ရှိသူတွေကိုမေးမြန်းမှုသာပြောဆိုထားပါတယ်။ American သတင်းပို့ဆောင်ရေးဘေးကင်းလွန်ရေးပို့ဖွဲ့ NTSB ကလည်းလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။ Boeing 737 800အမျိုးအစားဂျက်လေယာဉ်ဟာမလာတဲ့မှာတုန်းကတရုတ်နိုင်ငံကုမ္ပဏီမျိုးကနေကွန်ကျူမျိုးကိုပြန်တန်းနေစဉ်တောင်တူထွက်တဲ့ကွန်ရှိဒေသအရောက်ရုတ်တရက်အမြင့်ကနေထိုးဆင်ပြီးပြက်ကျသွားခဲ့ရတာကခီးတဲ့133နဲ့လေယာဉ်ဝန်ထမ်း9ယောက်စလုံးသေဆုံးသွားတာကြောင့်တရုတ်ပြည်မှာကြီးမှာ28နှစ်အတွင်းအများဆုံးသေဆုံးမှုလည်းဖြစ်ခဲ့ပါရယ်ပြကြခဲ့တဲ့လေယာဉ်မျိုးစားတွေကိုတော့ China Eastern လေကြောင်းလိုင်းကဧပြီလထဲမှာပဲပြန်လည်ပြေးဆွဲကြတာပါ1998ခုနှစ်ကစတုံးနေတဲ့ Boeing 737 800လေယာဉ်တွေဟာစစ်ချရတဲ့မှတ်တမ်းကောင်းရှိပြီးလေယာဉ်ပြက်ကျမှုကိုကနဦးစုံစမ်းမှုတွေမှာဆက်ချွေးရတာမတွေ့ရကြောင်းလည်းတရုတ်တာဝန်ရှိသူကပြောဆိုထားကြပါရယ်